လီရှာနဲ့ဆက်သတ်တော်ခရင်ရဲ့တဖက်ထိုင်းနိုင်ငံပဲ channel မှာမြန်မာနိုင်ငံသား14ဦးကိုဆွေးနွေးတော့ဖမ်းဆီးရမိခဲ့တယ်လို့ Bangkok Post သတင်းစာမှာရေးပါတယ်။အုပ်စုနှစ်စုအနေနဲ့ဖမ်းဆီးမိခဲ့တာဖြစ်ပြီးတော့အမျိုးသား4ဦးအမျိုးသမီး3ဦးစုစုပေါင်း9ဦးပါတဲ့ပထမအုပ်စုကိုတော့ထိုင်းနယ်စပ်ကြီးရွာကကားလမ်းပေါ်မှာဖမ်းဆီးရမိတာဖြစ်ပါတယ်။သူတို့ကိုတင်ဆောင်လာတဲ့ကားပေါင်းသမားကတော့တဦးကိုဘတ်ငွေ1000ယူပြီးတော့မလေးရှားနယ်စပ်ကိုတည်ပို့ပေးခဲ့တယ်လို့ဆိုပါတယ်။နောက်ထပ်ဒုတိယအုပ်စုကတော့အမျိုးသား5ဦးအမျိုးသမီး2ဦးစုစုပေါင်း9ဦးပါပြီးတော့နေဆက်ကတောဆက်ထဲမှာပေါအောင်နေစင်မှာဖမ်းမိရမိတာဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာအလုပ်လုပ်ကံ့ကွင့်ရဖို့အတွက်ပွဲစားစုသူကိုမလေးရှားရင်းကစ်ငွေ3500ဘာနဲ့ဆိုရင်တော့4500ပေးခဲ့ရတယ်လို့ပြောတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးပါတယ်။ထိုင်းနိုင်ငံအတွင်းမှာလူကုန်ကူးမှုတွေနဲ့ပတ်သက်လို့အမေရိကန်ပါဝင်နိုင်ငံတကာကဖိအားတွေကြီးလာတာမလို့ထိုင်းဆွေးရအနေနဲ့ကအခုနှစ်ပိုင်းတွေအတွင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှိန်မြှင့်ဆောင်ရလာပါတယ်။လူကုန်ကူးမှုအဓိကတားကောင်တွေကတော့မြန်မာပါဝင်အင်းဒီချင်းနိုင်ငံတွေကတရားမဝင်လုပ်သားတွေဖြစ်ကြပါတယ်။လက်ရှိအဖြစ်တော့ကိုဗစ်ကာယောဂါစီးမိနေကြောင်းနေဆက်အသွားလာတွေကိုတင်းကျပ်တာချိန်လည်းဖြစ်ပါတယ်ခင်ဗျာ။